ပြပနာတွေကိုစစ်တိုက်ဖြေရှင်းလို့မရဘူးလို့အိန္ဒိယဝန်ကြီးချုပ်နရင်စရာမိုဒီကရုရှားသမ္မတဗလာဒီမာပူတင်ကိုပြောဆိုလိုက်ပါတယ်။မိုဒီဟာရုရှားနိုင်ငံကိုဒီတရင်ပတ်စောပိုင်းမှာနှစ်ရက်ကြာချစ်ကြည်ခရီးသွားရောက်ခဲ့တာပါ။မိုဒီရောက်တဲ့တနင်္လာနေ့မနက်ပိုင်းမှာပဲရုရှားဟာယူကရိန်းမြို့တော်ခီးဗ်မှာရှိတဲ့ကလေးစည်းရုံတရုံကိုဘုံကျဲတိုက်ခိုက်ခဲ့တာကြောင့်အနည်းဆုံး38ယောက်သေဆုံးခဲ့ရပါတယ်။စစ်ပွဲအတွင်းမှာအပြစ်မဲ့ကလေးတွေသေဆုံးနေတာကိုကြည့်ပြီးတော့စိတ်မချမ်းမသာဖြစ်ရတယ်။တွေးဆုံဆွေးနွေးရေးကသာငြိမ်းငြိမ်းချမ်းချမ်းဖြစ်နိုင်မယ်လို့လည်းမိုဒီကတိုက်တွန်းခဲ့ပါတယ်။ယူကရိန်းသမ္မတဇလန်စကီကတော့မိုဒီရဲ့ခရီးစဉ်ကိုပြင်းပြင်းထန်ထန်ဝေဖန်ရှုတ်ချပါတယ်။အနောက်နိုင်ငံတော်တော်များများကရုရှားကိုစီးပွားရေးဒဏ်ခတ်ပိတ်ဆို့နေပေမဲ့တရုတ်နဲ့အိန္ဒိယနိုင်ငံတို့ကတော့အဓိကစီးပွားဘက်အဖြစ်ဆက်ရှိနေတာဖြစ်ပါတယ်ခင်ဗျာ။ထိုင်ဝမ်ကိုအခိုင်အမာထောက်ခံအားပေးကူညီသွားမယ်လို့အမေရိကန်ထိပ်သန်းသံတမန်သစ်ကနေပြောဆိုလိုက်ပါတယ်။ထိုင်ဝမ်ဆိုင်ရာအမေရိကန်သံတမန်သစ်ရေမန်ဂရင်းဟာဗုဒ္ဓဘုနေမှာသမ္မတလိုင်ချင်းတာနဲ့တွေ့ဆုံခဲ့ပြီးတော့အခုလိုပြောဆိုခဲ့တာပါ။ထိုင်ဝမ်ကျောင်းနီးမှာတရုတ်စစ်ရေးချင်းချောက်တာတွေတိုးလာနေတဲ့အချိန်မှာပဲအမေရိကန်ကလည်းထိတ်တန့်တန်တမန်တက်တူကိုခန့်အပ်လိုက်တာပါထိုင်ဝမ်သမ္မတလိုင်ချင်းတာကတော့တရုတ်နဲ့ကြားလက်ရှိရှိရင်းဆွဲအခြေအနေကိုထိမ့်သိမ်းထားနိုင်ဖို့ကြိုးစားမယ်လို့ပြောပါတယ်တရုတ်ဘက်ကတော့ထိုင်ဝမ်ကိုအသိမှတ်မပြုဘဲနဲ့လိုအပ်လာလို့ရှင်အင်အားသုံးပြီးတော့ပြန်သိမ်းမယ်လို့ပြောထားတာဖြစ်ပါတယ်ခင်ဗျာဘင်္ဂလားဒေ့ရှ်ဝန်ကြီးချုပ်ရှိတ်ဟာစီနာဟာတရုတ်နိုင်ငံဘေကျင်းမြို့ကိုနိုင်ငံတော်အလဲပတ်ခရီးဒီတပတ်ထဲမှာရောက်နေပါတယ်။မြန်မာပြည်ကဒေသတွင်စစ်ပွဲတွေအိန္ဒိယနဲ့တရုတ်တို့ကြားနယ်မြေအငင်းပွားမှုတွေစတဲ့ဒေသတွင်တင်းမာတဲ့အခြေအနေတွေရှိနေပေမဲ့တရုတ်နဲ့ဘင်္ဂလားဒေ့ရှ်တို့ကြားဆက်ဆံရေးပုံမူခိုင်မာအောင်တည်ဆောက်ထားတယ်လို့နှစ်ဖက်လုံးကနေပြောကြပါတယ်။ဘင်္ဂလားဒေ့ရှ်ဝန်ကြီးချုပ်ရှိတ်ဟာစီနာဟာအင်အားကြီးအမေရိကန်နဲ့အိန္ဒိယနိုင်ငံတို့နဲ့လည်းဆက်ဆံရေးမပြတ်ဖို့ထိန်းထားတယ်လို့ဘင်္ဂလားဒေ့ရှ်ရဲ့အဆောက်အအုံစီမံကိန်းတွေအတွက်တရုတ်ဘက်ကလည်းပုံနီနီကကဆက်ဆံလာနေတယ်လို့ AP သတင်းကနေဖော်ပြပါတယ်။ရှိတ်ဟာစီနာဟာတရုတ်ဝန်ကြီးချုပ်နဲ့လည်းတွေ့ဆုံပြီးတော့သဘောတူစာချုပ်28ခုကိုလက်မှတ်ရေးထိုးခဲ့ပါတယ်ခင်ဗျာ။လက်ရှိထိုင်းဝန်ကြီးချုပ်စထရာထာဝီဆင်ယာရူကနေဖယ်ရှားခံရနိုင်ခြင်းရှိတဲ့အမှုကိုလာမယ့်ဇူလိုင်လ24ရက်နေ့မှာထပ်မံကြားနာဖို့ရှိပါတယ်။ဝန်ကြီးချုပ်စထရာထာဝီဆင်ဟာဖွဲ့စည်းပုံအခြေခံဥပဒေနဲ့မညီယာရူရယူထားတယ်လို့စစ်တပ်လွှတ်တော်အမတ်အယောက်40ကတိုင်ကြားထားတာပါ။ဒီကိစ္စကိုထိုင်းဖွဲ့စည်းပုံတရားရုံးကနေလက်ခံစစ်ဆေးနေပြီးတော့အထောက်ထားအချက်လက်တွေကိုစုဆောင်းနေပါတယ်။တကယ်လို့စထရာထာဝီဆင်ယာရူကနေဖယ်ရှားခံရမယ်ဆိုရင်တော့မွေထိုင်းပါတီကနေပြီးတော့ဝင်ကြီးကျောက်တက်ဦးနာမည်ပြန်တင်ရမှာဖြစ်ပြီးတော့လွတ်တော်ထဲမှာဆန္ဒမဲခံယူရမှာဖြစ်ပါတယ်ခင်ဗျာ။ကန်းကတ်လာတဲ့လှေစီးဒုက္ခသည်တွေကိုဩစတေးလျနိုင်ငံကနေလက်မခံဘဲနဲ့ပြန်လွှတ်လိုက်တယ်လို့အင်ဒိုနီးရှားရဲတပ်ဖွဲ့ကဗုဒ္ဓဘုံနေမှာပြောပါတယ်။ဒုက္ခသည်22ယောက်စီလိုက်လာတဲ့လှေနှစ်ဆင်းဟာပြီးခဲ့တဲ့လကုန်ပိုင်းကဩစတေးလျနိုင်ငံရေပိုင်နတ်ထဲမှာဖမ်းဆီးဆစ်ဆီးခံခဲ့ရတယ်လို့အင်ဒိုနီးရှားရဲကပြောပါတယ်အဲ့ဒီဒုက္ခသည်တွေဟာ18ရက်ကြာအဖမ်းခံရပြီတဲ့နောက်ဩစတေးလျဘက်ကလက်မခံဘဲရေထဲပြန်လွတ်လိုက်တာကြောင့်အင်ဒိုနီးရှားကျွန်းထဲကိုပြန်ရောက်လာတာလို့ဒေသဆိုင်ရာရဲချုပ်ရဲ့ပြောကြားချက်ကို AFP သတင်းမှဖော်ပြပါတယ်ဒီလိုပြန်လွတ်လိုက်တာနှစ်ကြိမ်ရှိပြီလို့လည်းဆိုပါတယ်ဩစတေးလျဘက်ကတော့ဒါနဲ့ပတ်သက်လို့ဘာမှတုံ့ပြန်ပြောဆိုတာမရှိသေးပါဘူးအဲ့ဒီလှေစီးဒုက္ခသည်တွေဟာဘင်္ဂလားဒေ့ရှ်နဲ့မြန်မာနိုင်ငံကရိုဟင်ဂျာဒုက္ခသည်တွေဖြစ်ပါတယ်ခင်ဗျာကျွန်တော်ဆော့ဖို့ကွာပါ